Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ။ American ပြည်အောင်စု Washington DC မြို့တော်ကနေ2014ခုနှစ် November 6ရက်ကြာသပတေးနေ့မနက်ခင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 48 50တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာ။ကျွန်တော်ကတော့အောင်ပါဒီမနက်ခင်းအစီအစဉ်မူအဖြစ်တာဝန်ယူတင်ဆက်ပေးပါပ
ါမင်္ဂလာနံနက်ခင်းပါခင်ဗျာကျွန်တော်ဆံမိုးဝီပါဒီမနက်မှာကြားရမယ့်ထူးခြားတဲ့နိုင်ငံတကာသတင်းတွေထဲမှာဆိုလို့ရှိရင်တော့ American သမ္မတ Barack Obama ကဥပဒေမူကြမ်းတွေအတည်ပြုရမှာ Republican အမတ်များစုရဲ့ခေါင်းဆောင်နဲ့ပူးတွဲပြီးတော့လှုပ်ဆောင်မှာဖြစ်တယ်ဆိုပြီးတော့ကြေညာပြုလိုက်ပါတယ်အရှေ့ Jerusalem မှာလူသွားလူလာရှုပ်ထွေးတဲ့နေရာမှာ Palestine မြို့သားကကားနဲ့ဝင်ပြီးတော့တိုက်တဲ့အတွက်လူပေါင်း20လောက်တန်းရရှိသွားပါတယ်ရှိတဲ့ဘက်မှာကျင်းပမဲ့အာဆီယံထိပ်သီးညီလာခံအတွက်ဥက္ကဋ္ဌရဲ့ကြီးညာစာတမ်းမူကြမ်းပေါက်ကြားသွားခဲ့ပါတယ်ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကိုမတ်အင်ဂျင်နဲ့အတူတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ပါပြီခင်ဗျာဒီကနေ့နားဆင်ရမယ့်သတင်းတွေထဲမှာဆိုရင်တော့
ဒီနိုင်ငံရေးမူဝါဒပေါ့အထူးသဖြင့်ဒီပမာပြည်နဲ့ပတ်သက်တဲ့နိုင်ငံရေးမူဝါဒမှာဆိုရင်ဟိုသမရနဲ့ဒီအစိုးရအဖွဲ့ရပဲ
အမေရိကန်လွှတ်တော်ရွေးကောက်ပွဲအပြီးမြန်မာနိုင်ငံပေါ်ထားတဲ့မူဝါဒတွေပြောင်းသွားဖို့မရှိကြောင်းဦးစီးသူအောင်မြင်ပြောသွားတာပါဒီအကြောင်းပြည်ဆောင်ကိုနောက်ပိုင်းမှာတင်ဆက်ဖို့ရှိသလိုအာဆီယံခေါင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲနဲ့အရှေ့အာရှထိပ်သီးဆွေးနွေးပွဲတွေကိုရှေ့သတင်းပတ်တဲမှာပဲမြန်မာနိုင်ငံကအိမ်ရှိဖြစ်တဲ့လက်ခံကျင်းပတော်မယ့်အကြောင်းတွေနောက်ပိုင်းမှာလည်းအပတ်စဉ်စီစဉ်နေဖြစ်တဲ့မြန်မာရေးရာသုံးသက်ချက်တယုံကြည်ရာစီစဉ်နေကိုထုတ်လွှင့်ပေးမှာပါအခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုစံမိုးဝင်းနဲ့မတ်အင်ဂျင်နီယာတို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
ကန်တမရာဘရက်ဥပမာနဲ့အစ်တက်လာတဲ့အထက်လွှတ်တော် Republican အမတ်အများစုရဲ့ခေါင်းဆောင်တို့ဟာသူတို့အနေနဲ့အမြဲတမ်းသဘောတူညီမှုမရနိုင်ဘူးဆိုတာကိုဝန်ခံလိုက်ကြပေမဲ့ဥပဒေမူကြမ်းတွေကိုအတည်ပြုရမှာပူးပေါင်းပြီးတော့လှုပ်ဆောင်ကြမယ်လို့ကြေညာပြုလိုက်ပါတယ်။2009ခုနှစ်နောက်ပိုင်းပထမဦးဆုံးအကြိမ်အဖြစ် Republican Party က Congress လွှတ်တော်တစ်ခုလုံးကိုထိန်းချုပ်ထားနိုင်တဲ့အနိုင်ရရှိခဲ့ပြီးနောက်တစ်နေ့မှာ Democrat တမရာဥပမာကတချို့ကိစ္စတွေမှာစိတ်ကြီးတဲ့ပြန်ပက်နိုင်ငံရေးပါတီတွေအနေနဲ့သဘောတူညီတာတွေရှိနိုင်တယ်ဆိုတာကိုသိကြပါတယ်လို့သူပြောဆိုလိုက်ပါတယ်။တချိန်တည်းမှာပဲအထက်လွှတ်တော်အမတ်အများစုရဲ့ခေါင်းဆောင်ဖြစ်လာတော့မဲ့ Kentucky Republican အမတ် Mitch McConnell ကနိုင်ငံတကာကုံသွေးရေးသဘောတူညီမှုတွေအခွင့်အရေးချက်မှုပြင်ဆင်ရေးစတာတွေကိုအတည်ပြုဖို့အတွက်သမ္မတနဲ့ပူးပေါင်းလှုပ်ဆောင်မှာဖြစ်တယ်လို့ပြောဆိုပါတယ်။သဘောတူညီနိုင်တဲ့ကိစ္စတွေကိုရှာဖွေကြဖို့တယ်လီဖုန်းနဲ့ဆက်သွယ်စကားပြောဆိုခဲ့ကြတယ်လို့လည်းပြောပါတယ်။ဒီရွေးကောက်ပွဲကပေးတဲ့သတင်းစကားတစ်ခုကတော့နိုင်ငံရေးအရကိုယ်လှည့်မှုတွေရှိတဲ့အစိုးရအကြောင်းဘာမှပြီးမြောက်အောင်လုပ်နိုင်မှာမဟုတ်ဘူးဆိုတဲ့အဓိပ္ပာယ်မျိုးမသက်ရောက်ပါဘူးဆိုတာပါပဲလို့မစ္စတာမက်ကွန်လေးကပြောပါတယ်။တမရဥပမာကလည်းသူ့အနေနဲ့ကွန်ကရစ်လွှတ်တော်နဲ့ကြေကြေပြန့်ပြန့်သဘောတူနိုင်မဲ့အချက်တွေကိုရှာဖွေမှဖြစ်တယ်။ဒါပေမဲ့သူ့အနေနဲ့လက်မှတ်မထိုးနိုင်တဲ့မူကြမ်းတွေကို Republican လွှတ်တော်ကအတည်ပြုနိုင်ဖို့ရှိနေတယ်လို့ပြောပါတယ်။မစ္စတာမက်ကွန်လေးကလည်းဒါကိုသဘောတူပါတယ်။ Republican ရဲ့တချို့ဥပဒေကြမ်းတွေကိုတမရကဗီတိုအာဏာသုံးပြီးတော့ပယ်ချလိုက်မယ်လို့သူကပြောဆိုပါတယ်ခင်ဗျာ
။အင်္ဂါနေ့ညကအမေရိကန်မဲဆန်နာရှင်တွေအနေနဲ့သူ့ကိုအသိပေးခဲ့တဲ့အမှားစကားကတော့နိုင်ငံရေးသမားတွေဟာအလုပ်ကိုစူးစမ်းလုပ်ကင်ကြဖို့နဲ့ပြည်မြောက်အောင်လုပ်ကြဖို့ဆိုတာပဲဖြစ်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောဆိုလိုက်ပါတယ်။အမေရိကန်လွှတ်တော်တပ်တန်းဝက်ရွေးကောက်ပွဲအပြီးဗုဒ္ဓဘုနေ့ကအိမ်ဖြူတော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာသမ္မတအိုဘားမားကအခုလိုပြောသွားတာပါ။ရွေးကောက်ပွဲမှာဒီမိုကရက်တွေကြီးစိုးနေတဲ့အထက်လွှတ်တော်မှာ Republican တွေကအသာစီးရခဲ့ပါတယ်။ဒါအပြင်အောက်လွှတ်တော်မှာလည်း Republican အမတ်ဦးရေပိုးပြီးတိုးလာတာပါ။ဒီရွေးကောက်ပွဲရလကထွက်လာတဲ့ American လူထုရဲ့သဘောထားကတော့ Washington American အစိုးရကတာဝန်ကိုထမ်းဆောင်ရမှာကောင်းမွန်စွာလုပ်ကိုင်ခြင်းမရှိတဲ့အတွက်ကြောင့်သမ္မတအနေနဲ့ဒါကိုတာဝန်ယူရမှာဖြစ်တယ်ဆိုတာကိုသူ့အနေနဲ့မှတ်သားလိုက်ရပါတယ်လို့လည်းသမ္မတဥပမာကပြောပါတယ်။ဒါအပြင်သမ္မတဥပမာကတော့လွှတ်တော်မှာအသာစီးရခဲ့တဲ့ Republican လွှတ်တော်ခေါင်းဆောင်တွေကိုဂုံပြုချီးကျူးစကားပြောဆိုခဲ့တယ်လို့သူ့အနေနဲ့နောက်ဆုံးသက်တမ်းနှစ်နှစ်ကာလအတွင်းမှာ Republican တွေနဲ့လက်တွဲအလုပ်လုပ်ဖို့စိတ်အားထက်သန်နေတယ်လို့လည်းသမ္မတဥပမာကပြောသွားပါတယ်ရှင်။
အရှေ့ဂျေရုဆလင်ကလူသွားလူလာရှုပ်ထွေးတဲ့နေရာတစ်ခုမှာပါလက်စတိုင်းအမျိုးသားတစ်ယောက်ကကားနဲ့လူတွေကိုလိုက်တိုက်တာကြောင့်ရဲရရှိ၉ဦးပါဝင်လူ၁၀ဦးဒဏ်ရာရရှိခဲ့တယ်လို့အစ္စရေးရဲကပြောပါတယ်။ဒဏ်ရာတဲ့ရဲရရှိတွေကတယောက်ဟာနောက်ပိုင်းမှာဆေးရုံမှာတေဆုံသွားတယ်လို့ဆေးရုံကပြောပါတယ်။မြေထားဘူရာပလက်ဖောင်းတစ်ခုစီကားမောင်းဝင်လာပြီးတော့တိုက်ခိုက်သူဟာကားပေါ်ကဆင်းပြီးတော့လူတွေကိုတန်တုံနဲ့လိုက်ရိုက်ခဲ့တယ်လို့အာနာဘယ်နီကပြောပါတယ်။နောက်ဆုံးသူ့ကိုရဲကပြစ်တက်လိုက်ပါတယ်။အလားတူဖြစ်ရတစ်ခုအဲ့ဒီနေရာမှာပဲလွန်ခဲ့တဲ့နှစ်ပတ်အကြာကဖြစ်ခဲ့တာပါ။ပထမဖြစ်ရတုန်းကလည်းပါလက်စတိုင်း တယောက်ကလူအုပ်ထဲကိုကားမဝင်ပြီးတော့တိုက်ခိုက်တာကြောင့်ကလေးတဦးသေဆုံးပြီးတော့ရှစ်ဦးဒဏ်ရာရှိခဲ့ပါတယ်ဒီကနေ့မှာပဲနှစ်ဖက်တင်းမာမှုတွေရှိနေတဲ့ဂျေရုစလင်ကဘာသာရေးအထွတ်မြတ်နေရာတစ်ခုအနီးမှာအစ္စရေးရဲတွေကိုဂဲနဲ့ပောက်ခဲ့ကြတဲ့ပါလက်စတိုင်းတွေကိုဒါနဲ့ဒါဇင်နဲ့ချီပြီးတော့ရုံရင်းဆန်ခတ်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပါသေးတယ်ခင်ဗျာ
နမကြီး American စီးပွားရေး Magazine Forbes ကနေဒုတိယနှစ်ဇက်တိုက်အနေနဲ့ကမ္ဘာအာဏာရှိဆုံးပုဂ္ဂိုလ်အဖြစ်ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့အမည်ကိုဖော်ပြလိုက်ပါတယ်။ကမ္ဘာဩဇာအရှိဆုံးပုဂ္ဂိုလ်၅ဦးဖြစ်တဲ့ American သမ္မတဘရက်အိုဘားမားတရုတ်သမ္မတရှီဂျင်းပင်ပုပ်ယဟန်မင်းကြီးဖရန်စစ်နဲ့ဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကီးတို့ကိုကြောပြီးတော့ရုရှားသမ္မတရဲ့အမည်ကိုမဂ္ဂဇင်းအယ်ဒီတာအဖွဲ့ကရွေးချယ်လိုက်တာဖြစ်ပါတယ်။သူတို့ရွေးချယ်ရတဲ့အကြောင်းရင်းနဲ့မှာခရိုင်းမီးယားဒေသကိုရုရှားကအကြမ်းကင်ပြီးသိမ်းပိုက်ခဲ့တာအင်းနီးချင်းယူကရိန်းနိုင်ငံမှာခွဲထွက်ရေးတပုံတွေဘက်ကတဆင့်စစ်ပွဲတွေဆင်နွှဲနေတာဒီအတောအတွင်းမှာပဲရုရှားလုံမြေပြင်ကနေဝေဟင်ကိုပစ်တဲ့မစ်ဆိုင်ဒုံးကျည်ထိမှန်မှုကြောင့်ခီးတဲ့တင်ဂျက်လီယင်ပြတ်ကျခဲ့ရတာစာရာတွေကို Forbes Magazine ကြီးကထောက်ပြခဲ့ပါတယ်။အငင်းပွားလို့လည်းမရခမန်းတွက်ချက်လို့လည်းမရတာဝန်ယူမှုလည်းမရှိတဲ့အပြင်ဒီစွဲအင်တွေပေါ်များပြီးတော့နျူကလ িয়ার မှာထိတ်တန်းရောက်နေတဲ့နိုင်ငံတကာနိုင်ငံရဲ့ခေါင်းဆောင်ကိုဘသူကများအားနေတယ်ဆိုတာပြောနိုင်မလဲလို့မဂ္ဂဇင်းကြီးကရေးသားထားပါတယ်ရှင
် UAE American တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 ကလိုင်းဒိုမီတာ40 kHz 4433ညလိုက်နိုမီတာ48 kHz 6785နဲ့ဒုတိယနာယူဝတ်မှာလိုက်လက်မီတာ190 kHz 1905တို့ကနေထုံလွှင့်ပေးနေပါတယ်ရှင
် VOA American တာမြန်မာပိုင်းစီစဉ်ကကြာသပတေးနေ့နဲ့ခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံရဲ့နိုင်ငံရေးပြည်ပြင်ပြောင်းလဲမှုတွေဟာရှေ့ကိုဆက်မတိုးပဲရပ်တန့်နေတယ်လို့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကဝေဖန်လိုက်ပါတယ်လွန်ခဲ့တဲ့တနှစ်တာကာလအတွင်းမြန်မာနိုင်ငံမှာထူးထူးခြားခြားပြည်ပြင်ပြောင်းလဲမှုဗားရှိခဲ့လို့လည်းလူမျိုးကုန်ထုတ်လွှင့်ပြီးမြန်မာအစိုးရကိုအလွန်ကျွံအသိမှတ်ပြုတဲ့နိုင်ငံတွေကိုလည်းသတိပေးလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တောက်ကြနေ့ကသမရဦးသိန်းစိန်စီစဉ်တဲ့စစ်တပ်ပိုင်းနဲ့နိုင်ငံရေးပိုင်းကခေါင်းဆောင်တွေတွဲဆုံပွဲနဲ့ပတ်သက်လို့တော့နိုင်ငံရေးအရထူးထူးခြားခြားဖြစ်ထွန်းမှုမရှိဘဲတွဲဆုံပွဲတစ်ခုတက်တက်တာဖြစ်တဲ့အကြောင်း NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဒေါအောင်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်။သူအနေနဲ့သမရလွှတ်တော်ဥက္ကဋ္ဌစစ်တဲ့အကြီးအကဲစတဲ့လေးပွင့်ဆိုင်ဆွေးနွေးရေးကိုဒါဆက်လက်စ조사တောင်းဆိုသွားမှာဖြစ်တယ်လို့နိုင်ငံရေးအတိုက်ခံခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကမနေ့က NLD ဌာနချုပ်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ်ပြည်သူဆန္ဒလွှတ်တော်ဆန္ဒအတိုင်းလူထု5တန်းတောင်းဆိုနေတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုလည်းလွှတ်တော်တွင်းကနေသာတောင်းဆိုသွားမှာဖြစ်တယ်လို့လည်းဒေါအောင်ဆန်းစုကြည်ကပြောဆိုပါတယ်ခင်ဗျာ
ယူကရိန်းရှေ့ပိုင်းကရုရှားလိုလာတဲ့ခွဲထည့်ရေးသမားတွေထိမ့်ချုပ်ထားရဒေသကိုထောက်ပံ့ကျင်းငွေတွေဆက်ပြီးတော့မှမဟုတ်ဘူးလို့ယူကရိန်းဆိုရကဗုဒ္ဓဖူးနေ့မှာကြေညာလိုက်ပါတယ်အကြမ်းဖက်သမားတွေဆက်ထိမ့်ချုပ်ထားသမျှကာလပတ်လုံးဒေါနက်စ်နဲ့လူဟန်နက်စ်ဒေသကိုထောက်ပံ့ပေးနေတဲ့အစီအစဉ်တွေကိုဖြတ်တောက်ထားမှာဖြစ်တယ်လို့ဝန်ကြီးချုပ်အာဆန်နီယာဆန်ညွတ်ကပြောပါတယ်ဒါပေမဲ့လျှက်စစ်နဲ့ဓာတ်ငွေကိုတော့ဆက်ထောက်ပံ့ပေးထားမှာဖြစ်တဲ့အကြောင်းမစ္စတာယန်ဆန်ညွတ်ကဝင်ကြီးအဖွဲ့အစည်းအဝေးတွင်မှပြောဆိုခဲ့ပါရရှင
်။ရှေ့သတင်းပတ်မှာကျင်းပမယ့် ASEAN ထိပ်သီးညီလာခံအတွက်ဥက္ကဋ္ဌရဲ့ကြေညာချက်မူကြမ်းပေါက်ကြားသွားခဲ့ရမှာတောင်တရုတ်ပင်လယ်အရေးနဲ့ပတ်သက်ပြီးတော့လိုက်နာကျင့်သုံးရမယ့်စည်းကမ်းတွေနဲ့ပတ်သက်ပြီးမှတ်တမ်းတင်ထားတာတွေနဲ့ရေပိုင်နဲ့အငင်းပွားမှုနဲ့ပတ်သက်ပြီးအဖွဲ့ဝင်တွေကနိုင်ငံတွေအနေနဲ့တရုတ်နိုင်ငံနဲ့ငြင်းချမ်းစွာဖြည့်ရှင်းမှုတောင်းဆိုထားတာတွေပါဝင်တယ်လို့ဆိုပါတယ်။အမီမထုတ်ဖော်လို့တဲ့အာဆီယံအဖွဲ့ဝင်နိုင်ငံတနိုင်ငံရဲ့ထိပ်တန်းအရာရှိတဦးကအဲ့ဒီပေါက်ကြားသွားတဲ့စာရဲစာတမ်းတွေကိုအခုသတင်းပတ်အတွင်း VOA ကိုပေးခဲ့ပါတယ်။ဒီကြေညာချက်ဟာပုံမှန်အာဆီယံညီလာခံပြီးဆုံးချိန်မှာထုတ်ပြန်လေ့ရှိပြီးတော့အခုဒီချိန်ထိပ်သီးညီလာခံကတော့ရှေ့သတင်းပတ်အတွင်းမြန်မာနိုင်ငံမှာကျင်းပမှာဖြစ်ပါတယ်။အခုဒီချိန်ညီလာခံကိုမြန်မာနိုင်ငံရဲ့မြို့တော်နေပြည်တော်မှာနိုဝင်ဘာလ9ရက်နေ့ကနေ23ရက်နေ့ထိကျင်းပဖို့စီစဉ်ထားပါတယ်။ဒီထိပ်သီးညီလာခံမှာအကြောင်းအရာမျိုးစုံကိုကြေကြေပြန့်ပြန့်ဆွေးနွေးလေ့ရှိပြီးတော့ဒေတာတွင်းနဲ့နိုင်ငံတကာကခေါင်းဆောင်တွေတက်ရောက်ကြမှာဖြစ်ပါတယ်။ဒီပေါက်ကြားသွားတဲ့ကြေညာချက်ဟာညီလာခံကျင်းပပြီးစီးသွားပြီဆိုတဲ့ပုံသဏ္ဍာန်မျိုးနဲ့ရေးသားထားတာပါ။တောင်တရုတ်ပင်လယ်အတွင်းမကြာခင်ကဖြစ်ပွားခဲ့တဲ့တင်းမာမှုအခြေအနေတွေနဲ့ပတ်သက်ပြီးတော့ကျွန်တို့တို့ရဲ့စိုးရိမ်မှုတွေကိုပြောဆိုဆွေးနွေးခဲ့ကြပါတယ်။ဒေတာတွင်းတည်ငြိမ်မှုနဲ့ငြိမ်းချမ်းရေးကိုဆက်လက်တည်ထောင်ထိန်းသိမ်းထားဖို့အရေးကြီးတဲ့အကြောင်းထပ်လောင်းအတည်ပြုခဲ့ကြပါတယ်။ပင်လယ်ရေကြောင်းလုံခြုံစိတ်ချ မှုရှိရေးနဲ့လွတ်လပ်စွာတောင်တရုတ်ပင်လယ်တွင်းနဲ့ပင်လယ်ပြင်ပေါ်ကနေလွတ်လပ်စွာရေချောင်းလေချောင်းတောလာရေးတို့ကိုမြင့်တင်ပေးဖို့စတာတွေပါဝင်ပါတယ်စသဖြင့်ဖော်ပြထားပါတယ်။ဒီလိုစာရေးစာတမ်းပေါက်ကြားသွားမှုနဲ့ပတ်သက်ပြီးတော့အင်ရှင်အဖြစ်လက်ခံကျင်းပမယ်မြန်မာနိုင်ငံဘက်ကတော့မှတ်ချက်တုံ့ပြန်တရားပေးခြင်းမရှိပါဘူးခင်ဗျာ။
အမေရိကန်သမ္မတဘရက်ဩဘားမားဟာဒေတာဆိုင်ရာထိပ်သီးအစည်းအဝေးတစ်ခုတက်ဖို့တရုတ်နိုင်ငံစီရှေ့သတင်းပတ်မှာပဲတွားရောက်ဖို့ရှိနေချိန်မှာပဲတရုတ်အစိုးရပိုင်ထင်ရှားတဲ့သတင်းစာတစ်စောင်ကသူ့ကိုဝေဖန်ရေးသားလိုက်ပါတယ်ရှင
်။နိုဝင်ဘာလ6ရက်နေ့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကုဆမ်မိုဝေနဲ့မန်အင်ဂျင်နီတို့ကကြီးညာပေးခဲ့ကြတာပါခင်ဗျာ။အခုပထမဦးဆုံးနိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုအရင်ဆုံးတင်ဆက်ပေးမှာပါ။အင်ကာနီကကျင်းပတဲ့ American လွှတ်တော်သက်တမ်းဝက်ရွေးကောက်ပွဲတွေမှာ Republican တွေကအသာစီးရပြီးလွှတ်တော်နည်းရလုံးကိုထိန်းချုပ်ခွင့်ရသွားပါတယ်။ဒါပေမဲ့ Democrat ဖြစ်တဲ့ American သမ္မတ Obama ရဲ့နောက်ဆုံးသက်တမ်းနှစ်နှစ်ကာလအတွင်းအရှိအလယ်ပိုင်းဒေသနဲ့ရှင်ရင်မြန်မာနိုင်ငံဆိုင်ရာမူဝါဒမှာအပြောင်းအလဲကြီးကြီးမားမားဖြစ်လာဖို့မျှော်လင့်မထားကြဘူးလို့ American ရွေးကောက်ပွဲမှာကိုယ်တိုင်လေ့လာခဲ့ကြတဲ့မြန်မာသတင်းသမားတွေကပြောပါတယ်။ Matt Engine ကအကြောင်းစုံကိုပြောပြပေးမှာပါခင်ဗျာ။
အခုကျင်းပသွားတဲ့ American လွှတ်တော်ရွေးကောက်ပွဲတွေမှာအထက်နှစ်အောက်လွှတ်တော်နှစ်ရလုံးမှာ Republican အမတ်တွေကအသာစီးရခဲ့တာကြောင့်သမ္မတ Obama အစိုးရနဲ့လွှတ်တော်ကြားသဘောထားကွဲပြားမှုတွေပေါ်ပေါက်လာနိုင်စရာရှိပါတယ်။ဒါအပြင်ပြန်ပြီးအရွေးခံခဲ့ရတဲ့ Republican အထက်လွှတ်တော်အမတ်ခေါင်းဆောင် Mitch McConnell ဟာဆိုရင်အာဏာရှိတဲ့အထက်လွှတ်တော်အမတ်အများစုခေါင်းဆောင်ဖြစ်လာဖို့ရှိပါတယ်။သူဟာမြန်မာဒီမိုကရေစီရေးကိုအစဉ်တစိုက်အလေးပေးဆောင်ရွက်နေတဲ့ American နိုင်ငံရေးခေါင်းဆောင်တစ်ဦးလည်းဖြစ်ပါတယ်။အလားတူအရင်မြန်မာအစိုးရကိုပြင်းပြင်းထန်ထန်အရေးယူဖို့ American လွှတ်တော်ရဲ့ဆုံးဖြတ်ချက်ကိုဦးဆောင်ခဲ့သူ Republican အထက်လွှတ်တော်အမတ် John McCain ဟာဆိုရင်လေလုံခြုံရေးဆိုင်ရာကိစ္စရပ်တွေမှာလွှတ်တော်ရဲ့လက်နက်ကင်တပ်ဖွဲ့များဆိုင်ရာကော်မတီကိုဦးဆောင်လာနိုင်ပွဲရှိနေတာပါ။ဒါကြောင့်သမ္မတ Obama ဟာသူ့ရဲ့နောက်ဆုံးသက်တမ်းနှစ်နှစ်ကာလအတွင်းမှာနိုင်ငံသားကြီးမူဝါဒနဲ့ပတ်သက်လို့အကြက်အတဲဖြစ်လာနိုင်တယ်လို့သုံးသပ်သူတွေရှိနေပါတယ်။ဒါပေမဲ့2012ခုနှစ်ကစပြီးတော့မြန်မာနိုင်ငံကိုထားရှိတဲ့သမ္မတအိုဘားမားရဲ့ထိတွေ့ဆက်ဆံမှုမူဝါဒမှာတော့တိတ်ပြီးအပြောင်းအလဲရှိမှာမဟုတ်ဘူးလို့အမေရိကန်နိုင်ငံရေးကျွမ်းကျင်သူတွေကယူဆကြောင်းလူဝီစီယားနပ်ပြည်နယ်မှာကျင်းပတဲ့ရွေးကောက်ပွဲကိုတွားရောက်လေ့လာခဲ့တဲ့မြန်မာသတင်းစာဆရာဦးစီသူအောင်မြင့်ကပြောပါတယ
်။နိုင်ငံရေးကျွမ်းကျင်တဲ့လူတွေနဲ့ကျွန်တော်တို့တွေ့တယ်။တွေ့တော့သူတို့ကိုကျွန်တော်တို့မေးတယ်။မေးတော့သူတို့ကဘယ်လိုပြောပြလဲဆိုတော့ဒီနိုင်ငံရေးမူဝါဒပေါ့အထူးသဖြင့်ဒီဗမာပြည်နဲ့ပတ်သက်တဲ့နိုင်ငံရေးမူဝါဒမှာဆိုရင်ဟိုသမရနဲ့ဒီအစိုးရအဖွဲ့ရပဲအကောင့်တွေဖုံးနေတာဖြစ်တဲ့အတွက်ကြောင့်အခုလွှတ်တော်ဘက်မှာဒီဥစ္စာအချင်းညာပြောင်းသွားပြီမဲ့လေအဲ့ဒါဘာမှသိအောင်မှုသိမရှိနိုင်ဘူးလို့သူပြောတယ်အဲ့တော့သိကြီးမားတဲ့ကိစ္စဆိုရင်တော့တမျိုးပေါ့ဥမာစစ်ပွဲကြီးဆင်နွှဲရတော့မယ်ဘာညာဆိုရင်ဒီကိစ္စသမရကသူ့တယောက်တည်းကိစ္စနဲ့မပြီးတော့ဘတ်ဂျက်ကိုလွှတ်တော်ကနေပြီးတော့ပြဋ္ဌာန်းပေးတဲ့ခါကျတော့လွှတ်တော်ရဲ့အရေးပါမှုကလည်းရှိတယ်ဒါပေမဲ့ဗမာပြည်သူအရေးခင်းမှာကျတော့အဲ့ဒီသဘောမျိုးကိုသိပြီးတော့ဟိုအပြောင်းလဲရှိမဲ့ပုံမတွေ့ရဘူးလို့သူတို့တွေအားလုံးကတော့ပြောပြရတယ်ဗျ
။ဦးစီသူအောင်မြင့်တို့ကိုယ်တိုင်ဒီလူဝီစီယနာပြည်နယ်ကရွေးကောက်ပွဲတွေကိုလေ့လာခဲ့တယ်ဆိုတော့ဟိုမှတ်သားစရာထူးခြားချက်တွေဘာတွေရှိခဲ့လဲရှင်
။သူတို့စီမှာတော့ကျွန်တော်တို့နဲ့မတူဟိုအခြေခံကအစကွာခြားတာပေါ့အခြေခံဆိုတာကပထမဦးဆုံးအဆင့်ဆိုရင်ဟိုမဲပေးပိုင်ခွင့်ရှိသူစီးရင်ပေါ့နော်။အဲ့ဒါတွေကသူတို့တေချာတိတိကျကျသူတို့ပြည့်စုံထားတယ်။နောက်တလကိုတခါသူရကနေပြီးတော့မှဒီဥစ္စာကို update အမြဲတမ်းလုပ်ထားတယ်လုပ်ထားတဲ့ခါကျတော့စီးရင်တွေကတော့အကုန်လုံးသူတို့မဲယုံတယ်မှာအစင်းသိရှိနေပြီအဲပြီးတော့မှနောက်မဲလာပေးတဲ့လူတွေကသူတို့ဒီမှာကိုကင်ထားတဲ့ driver license ဖြစ်ဖြစ်ပါဖြစ်ဖြစ်တခုခုနဲ့ပြပြီးတော့မှအမှအလွယ်တကူမဲပေးနိုင်ကြတယ်နောက်မဲပေးတဲ့စီမှာကျတော့ဒီပြည်နယ်မှာကျတော့ electronic စနစ်နဲ့ digital စနစ်နဲ့သူတို့ကျင့်သုံးတာပေါ့နော်သူကသေချာကိုသူတယောက်မဲပေးတော့မယ်ဆိုရင်အဲ့ဒီ screen ကြီးရှိတယ်အဲ့ဒီဥစ္စာကိုလုံးလုံးချုံချုံသူတို့ကာယံထားပေးတယ်အခုဒီပြည်နယ်မှာတော့အားလုံးသူတို့ရွေးပေးရမှာစုစုပေါင်း၈ယောက်တောင်ရှိတယ်၈ယောက်ဆိုတာကစီနစ်အမတ်အတွက်တယောက်အဲပြီးတော့မှ house အတွက်ကတယောက်မစ္စနက်နဲ့တခုမှာပေါ့နော် house အတွက်ကတယောက်ကျန်တာကတော့အုတ်ချုပ်ရည်တို့နောက်ကြောင်းအုတ်ချုပ်ရည်တို့အဲအဲ့လိုလူတွေကိုသူတို့ရွေးပေးတာပေါ့ဆိုတော့မဲယုံပြန်ထွက်လာတဲ့လူတွေကိုမေးကြည့်တဲ့အခါကျတော့အားလုံးကသူတို့ကတော့ဟိုလွတ်လွတ်လပ်လပ်ပဲသူတို့စိတ်တိုင်းညာသူတို့မဲပေးခဲ့ကြတယ်အဲအဲ့လိုမျိုးအခြေအနေပဲတွေ့ရတယ
်အဲ့တော့ဒီ American ပြည်ထောင်စုမှာဒီတက်တန်းတဝက်ရွေးကောက်ပွဲတွေမှာလူတို့ဆန္ဒသဘောထားပေးတဲ့ပုံစံကိုရောဘယ်လိုတွေ့ရလဲရှင်
။လောလောဆယ်အနေထားကတော့ဟိုဘာမားကိုလည်းလူတို့ထောက်ခံမှုကြနေတယ်ဆိုတာကိုသူတို့ပြရတယ်။ဒါကလည်းဒီဘာမားမှမဟုတ်ဘူးပေါ့နော်။သမရအများစုကဟိုနှစ်ချိန်ဆက်ပြီးတော့အရွေးခံရရင်ဟိုနောက်ဆုံးကြံတဲ့နှစ်လောက်မှဆိုရင်ဒီလိုပဲလူတို့ချောက်ထောက်ခံမှုကြဆင်းတတ်တယ်ဆိုတဲ့အနေထားမျိုးကိုတရားဟိုနိုင်ငံရေးကျွမ်းကျင်တဲ့ဗမာခရီးပါတွေကသူတို့ရှင်းပြကြတယ်။ဆိုတော့အခုအဲ့ဒီအနေထားရောက်တဲ့အခါမှာ အဲတစ်ဖက်ကပြန်ပြီးတော့မှသမရကိုလူကြိုက်နည်းနေတဲ့အနေအထားအောက်မှာဒီမိုကရက်တွေကလည်းအဲ့ဒီတံကိုခံရတဲ့သဘောတွေအများကြီးရှိတယ
်။အခုလိုအမေရိကန်ရွေးကောက်ပွဲတွေကိုလေးလာခွင့်ရတဲ့အတွေ့အကြုံတွေကိုမြန်မာနိုင်ငံအတွက်ပြန်ပြီးအသုံးပြုနိုင်ပုံကိုတော့လေးလာရေးခီးစင်မှာပါဝင်သူတဦးဖြစ်တဲ့မြစ်ကြီးနာသတင်းဂျာနယ်ကစိုင်းဂျာကနေအခုလိုပြောပြပါတယ်။
ညီမတို့ဒီမှာတို့ဘလို့သတင်းယူပုံယူနည်းတွေကိုလည်းညီမတို့တွေးခဲ့ရတယ်ပေါ့နော်။ဒီရလာတဲ့မေးအရေးအတွက်တွေကိုလည်းပုံပုံနဲ့ချပြတာကိုလည်းညီမတို့တွေးရတယ်။သတင်းယူတဲ့အချိန်မှာလည်းလွယ်လင်းတကူပဲတို့ဟိုသတင်းအချက်အလက်တွေပေါ့နော်ရရှိရညီမတို့တွေးရတယ်။အဲဒီဟာနဲ့ချိန်လို့ပြီးညီမတို့မြန်မာပြည်ကိုပြန်သွားတဲ့အချိန်မှာလည်းအာသုံးလို့ရတဲ့အချက်တွေအများရှိရပေါ့။ဥမာတို့ဒီမှာရှိတဲ့လွတ်တော်တွေရဲ့အကြောင်းမျိုးတို့ဒီမှာရေးကြတယ်။ဒါရီကအရင်အရေးကြီးတယ်။ညီမတို့စီမှာမလုံနိုင်သေးဘူးပေါ့နော်။ဒါရီပြန်တဲ့အချိန်မှာပြန်လို့မယ်။အဲ့လိုမျိုးတော့တွေးမိရဲ့ရှင်
။ American လွတ်တော်တက်တန်းဝက်ရွေးကောက်ပွဲကိုလေ့လာဖို့ Washington DC အခြေစိုက် ICFJ လို့ခေါ်တဲ့နိုင်ငံတကာသတင်းတောင်များအဖွဲ့အစည်းစင်နဲ့မြန်မာသတင်းသမား15ဦးအဖွဲ့ဟာသတင်းနှစ်ပတ်ကြာရောက်ရှိနေပြီးပါတီကြီးနှစ်ခုအကျိတ်နဲ့ရှင်ပြိုင်ခဲ့ကြရတဲ့မြောက်ကိုရီလိုင်းနာနဲ့လူဝီစီယားနာပြည်နယ်တွေမှာရွေးကောက်ပွဲသတင်းယူပုံယူနည်းတွေကိုလေ့လာခဲ့ကြပါတယ်ရှင်
။မိုင်းအင်ဂျင်လိုင်းတင်ပြပေးသွားတာပါ။အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဆက်လက်တင်ဆက်ပေးရမယ်။အာဆီယံခေါင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲနဲ့အရှေ့အာရှထိပ်သီးဆွေးနွေးပွဲတွေကိုရှေ့သတင်းပတ်ထဲမှာပဲမြန်မာနိုင်ငံကအင်ရှင်ဖြစ်တဲ့လက်ခံကျင်းပတော့မှာဖြစ်ပါတယ်။ဒီဆွေးနွေးပွဲတွေကိုအမေရိကန်နဲ့ရုရှားနိုင်ငံတွေကသမ္မတတွေအပြင်တရုတ်နိုင်ငံရဲ့ထိပ်တန်းခေါင်းဆောင်နဲ့အိန္ဒိယဝန်ကြီးချုပ်တို့ပါတက်ရောက်ကြမှာဖြစ်တယ်လို့အရှေ့တောင်အာရှနိုင်ငံတွေကခေါင်းဆောင်တွေလည်းတက်ရောက်ကြမှာပါ။ဘန်ကောက်က VOA သတင်းတောက် Steve Harman ပေးပို့ထားတဲ့သတင်းကိုဒေါက်ခင်မျိုးသက်ကပြောပြပေးမှာပါဗျာ။
အာဆီယံရဲ့ညီညီညွတ်ညွတ်ဆုံးဖြတ်မှုတွေပြန်လည်တည်မြဲရေးနဲ့သူတစ်ပါးနိုင်ငံကိစ္စကြားမဝင်တဲ့လုံနည်းတွေဟာတည်ငြိမ်မှုတိတ်မရှိလာတဲ့ဒီဒေသကိုအခုနှစ်ပိုင်းအတွက်မှာငြင်းငြင်းချမ်းချမ်းရှိနေစေတယ်လို့ဒါဟာအာဆီယံအတွက်ထိရောက်တဲ့လုံနည်းတစ်ခုလို့စင်ကာပူအရှေ့အာရှလေးလာရေးဌာနအကြီးအကဲဖြစ်တဲ့အရင်အာဆီယံတွင်းမှုချုပ်ဟောင်းရိုဒိုဖိုဆာဗရီနိုကပြောပါတယ
် No ASEAN is not about breakthroughs ASEAN is
အာဆီယံရဲ့ထုံးစံကတခုပြက်ပြက်သားသားထထုတ်ဖို့မဟုတ်ဘဲတခုပြီးတခုတဆင့်စီလှုပ်တာမျိုးပ
ါဒါပေမဲ့ဒါဟာအရေးကြီးတဲ့ပြဿနာတွေဖြေရှင်းရမှာအတားအဆီးတခုလို့ Bangkok Webster တက္ကသိုလ်ကပါမောက်ခ Jason Briggs ကမြင်ပါတယ
် ASEAN typically it summits and when the members are meeting the outcomes are memorandums and declarations ASEAN ကောင်းဆောင်တွေတွေ့ဆုံပွဲတို့
ထိပ်သီးညီလာခံတို့ပြီးမှပြက်ပြက်သားသားဘာလုပ်မယ်ဆိုတာထက်မှတ်တမ်းတွေကြေညာစာရမ်းတွေပူရဲကြီးညာချက်တွေလိုခက်ရော့ရော့ပုံစံမျိုးတွေထုတ်ပြန်တာပဲတွေ့ရပါတယ်
။အာဆီယံမှာထူးခြားတဲ့အောင်မြင်မှုတစ်ခုအနေနဲ့တွေ့ရဖို့မျှော်လင့်ထားတာကတော့ရှေ့နှစ်ထဲအာဆီယံစီးပွားရေးအတိုက်အဝန်းရဲ့နေဆက်ကျော်ဖြတ်ကုံတွယ်မှုနဲ့ခီးသွွားလုပ်ငန်းတွေအဆင်ပြေပြေဖြစ်လာဖို့ပါ။ဒါကြောင့်အခုဒီဘာမှရှင်းရှင်းလင်းလင်းမသိရသေးတဲ့အတွက်ဒီနှစ်ထိပ်သီးညီလာခံကနေတည်တည်ချာချာချပြတဲ့လို့ဆာဗရီနိုကပြောပါတယ်
။ What kind of community are we looking at? And hereThe leaders have to define it because it's not so far away.
ASEAN ကိုကျင်းပဖို့တိတ်မလို့တော့မဟုတ်ဘူး။ကိုတိုင်းဝိုင်းဘယ်ပုံစံမျိုးဖြစ်တယ်လဲဆိုတာကို ASEAN ခေါင်းဆောင်တွေကချပြရမှာပါ။ဒါဟာမလေးရှားနိုင်ငံအလှည့်ကျဥက္ကဋ္ဌဖြစ်တဲ့အချိန်အတွက်ဖြစ်ပြီးဒီလိုဖြစ်လာဖို့လိုပါတယ်
။ပြီးခဲ့တဲ့နှစ်ထိပ်သီးအစည်းအဝေးအချိန်မှာအမေရိကန်မှာအစိုးရလုပ်ငန်းတွေခက်တရက်ဆိုင်သွားခဲ့တာမို့သမ္မတဥပမာမလာရောက်နိုင်ချိန်မှာတော့တရုတ်ခေါင်းဆောင်တွေကနေရာကောင်းဝင်ယူဖို့ဖြစ်သွားခဲ့ပါတယ်။ဒီနှစ်မှာလည်းအမေရိကန်အစိုးရဟာအာဆီယံ၁၀နိုင်ငံကလွှဲရင်တခြားအစိုးရခေါင်းဆောင်တွေနဲ့တန်တမာကြီးအဆင်မပြေဖြစ်နေချိန်မှာတွေ့ဆုံရမှာဖြစ်ပါတယ်
။ The leaders from India with the new Modi administration and Russia of course we have many bilateral concerns with Russia right now in the US
အိန္ဒိယဝန်ကြီးချုပ်တင်မိုဒီအစိုးရဖွင့်တဲ့ရုရှားခေါင်းဆောင်တွေပါဒီပွဲကိုတက်ဖို့ဖိတ်ထားပါတယ်။ရုရှားဆိုအမေရိကန်နဲ့နှစ်ဖက်မပြေလည်မှုတွေအများကြီးပါဒါဟာသမ္မတဥပမာနဲ့ဒီကောင်းဆောင်တွေကြားအဆင်ပြေပြေဆွေးနွေးနိုင်ဖို့အခွင့်အလမ်းတစ်ခုလည်းဖြစ်ပါတယ်
။သမ္မတဥပမာအနေနဲ့ IS Islamic စစ်သွေးကြော်တွေရဲ့လှုပ်ရှားမှုယူကရိန်းပြဿနာ Pacific ဒေသကုံတွယ်ရေးပြဿနာတွေနဲ့တရုတ်ရဲ့ရေပြင်ပိုင်းနဲ့ချဲ့ထွင်မှုအပြင်အနောက်အာဖရိကက Ebola ကပ်ရောဂါကိုဘယ်လိုထိန်းချုပ်မယ်ဆိုတာတွေအပါအဝင်အရေးကြီးတဲ့ပြဿနာအများအပြားကိုဘေးဘန်းတွေ့ဆုံပွဲတွေမှာဆွေးနွေးနိုင်မယ့်အချိန်လည်းဖြစ်ပါတယ်။
တို့ရရှိနေပြန်မြန်မာနိုင်ငံမှာကျင်းပလာမယ့်2015ရွေးကောက်ပွဲဟာနိုင်ငံရေးဆွေးနွေးပွဲတွေဖြစ်မြောက်ဖို့အတွက်ကြော်လွှားမယ့်အဆင့်ဖြစ်တယ်လို့နိုင်ငံတော်သမ္မတဦးသိန်းစိန်ကပြောကြားသွားပါတယ်။ဆိုရင် ရွေးကောက်ပွဲမတိုင်ခင်နိုင်ငံရေးဆွေးနွေးပွဲမလုပ်နိုင်ဘူးဆိုတဲ့သဘောဆက်ရောက်နေပါတယ်။နိုင်ငံရေးဆွေးနွေးပွဲနဲ့ရွေးကောက်ပွဲဘယ်ဟာအရင်ဖြစ်တင်တယ်လဲ။ဘယ်ဟာကိုအရင်ဦးစားပေးပြီးလုပ်တင်တယ်လဲဆိုတာအခုလာမယ့်စနေညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြအောင်ပါခင်ဗျာ။ပါဝင်ဆွေးနွေးလို့ရတော့ရှင်တွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323829994fax number 2323829992ဖြစ်ပါတယ်။ email address ကတော့ burmese@vuanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်ဆွေးနွေးနိုင်သူတွေဆွေးနွေးလို့ရတဲ့အကြောင်းအရာကိုလူတူချင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့ပြပို့နိုင်ကြပါတယ်။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါမယ်။
လာမယ့်စနေနေ့မှာတက်ဆက်မဲ့တဲ့ရဲ့လေလံဆွေးနွေးခန်းစီစဉ်မှာပါဝင်ဆွေးနွေးဖို့ထပ်မံဖိတ်ခေါ်အပ်ပါရခင်ဗျာအခုတော့သတင်းဆောင်မတွေကိုဆက်တက်ဆက်ပြီးပါမယ်မြန်မာနိုင်ငံတွင်ပြောင်းလဲနေတဲ့ပတ်သက်လို့အမေရိကန်ဆိုရဘက်ကလိုအပ်တာထက်ပိုပြီးကောင်းမြင်လွန်နေတယ်လို့မြင်တဲ့အကြောင်းဒေါ်အောင်ဆန်းစုကြည်ကဝေဖန်လိုက်ပါတယ်ပြီးခဲ့တဲ့တစ်နှစ်အတွင်းမြန်မာနိုင်ငံတွင်ကပြုပြင်ပြောင်းလဲရေးလုပ်ငန်းတွေဟာတည်တာထင်ရှားတဲ့တိုးတက်မှုမရှိဘူးဆိုပြီးတော့ပြောဆိုခဲ့တာပါမြန်မာနိုင်ငံပြုပြင်ပြောင်းလဲရေးကိစ္စတွေတည်တာမှုမရှိတဲ့ကိစ္စကိုအမေရိကန်ပြည်အောင်စုအနေနဲ့အလေးနက်ထည့်သွင်းစဉ်းစားဖို့ဂျော့ဆန်းစုကြည်ကသတင်းစာရှင်းလင်းပွဲမှာတိုက်တွန်းပြောဆိုသွားပါတယ်။ဒါအပြင်ပြီးခဲ့တဲ့အပတ်ကသမရဦးသိန်းစိန်စီစဉ်နဲ့မြမနိုင်ငံရေးထိပ်သီးခေါင်းဆောင်တွေတွေ့ဆုံခဲ့ရတဲ့ပတ်သက်လို့နိုင်ငံရေးအရာထူးထူးခြားခြားဖြစ်ထွန်းမှုမရှိတဲ့တွေ့ဆုံပွဲသာဖြစ်ပြီးသူတို့အနေနဲ့တော့လေးပွင့်ဆိုင်ဆွေးနွေးရေးဖြစ်လာဖို့ဆက်ကြိုးစားတောင်းဆိုသွားမယ်လို့အတိုက်ခံခေါင်းဆောင် NLD ဥက္ကဋ္ဌဂျော့ဆန်းစုကြည်ကပြောဆိုပါတယ်။ရန်ကုန် NLD ဌာနချုပ်မှကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းအခုလိုပြောဆိုသွားတာတွေနဲ့ပတ်သက်လို့ VOA ရန်ကုန်ရုံး Editor Talking Zoe Wing ကသတင်းပေးပို့ထားပါတယ်ခင်ဗျာ။
ကောင်းပါပြီရှင်။သမရဦးသိန်းစိန်ရဲ့ဖိတ်ကြားချက်နဲ့အောက်တိုဘာလ31ရက်နေ့ကကျင်းပခဲ့တဲ့နိုင်ငံထိပ်တန်းနိုင်ငံရေးခေါင်းဆောင်တွေရဲ့ဆွေးနွေးပွဲကိုတွဲဆုံပွဲတစ်ခုအနေနဲ့သာရှုမြင်တဲ့အကြောင်းဒေါ်အောင်ဆန်းစုကြည်ကအခုလိုပြောဆိုလိုက်ပါတယ
်။ဘယ်လိုသဘောထားလဲဆိုတော့ဒါဟာတွဲဆုံပွဲတစ်ခုလိုပဲဒီလိုပဲကျွန်မသဘောထားပါတယ်။ဒါတကယ်သိပြီးတော့ထိရောက်တဲ့ဆွေးနွေးပွဲတော့မဟုတ်ပါဘူး။သို့သော်ညာလည်းဘာပဲပြောပြောတွဲဆုံပွဲဆိုတာလည်းမတွဲဆုံပွဲတော့ပိုကောင်းတာပေါ့လို့ပြောရမှာပဲ။အရေးကြီးတာကတော့ဒီတွေးဆုံပွဲရဲ့ရလကပါလေဒီကနေဘယ်ကိုရောက်သွားမှလဲဘယ်ကိုဥတည်တယ်လဲအဲဒါပုံမှန်လင်းလင်းပြောရမယ်ဆိုလို့ရှိရင်တချို့ကနေပြီးတော့ဆယ်လေးပွင့်ဆိုင်ပေါ့ကျမတို့ဟာအခုကြာကျမပြက်ပြက်သားသားပြောပြရစီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလေးပွင့်ဆိုင်ကိုတွေးဆုံပွဲကိုတောင်းခံခဲ့တာ2013နှစ်စောစောပိုင်းကဖြစ်ပါတယ်အဲ့တော့ကျမတို့ဟာဒီလေးပွင့်ဆိုင်တွေးဆုံပွဲကိစ္စကိုကျမတို့ဆုတ်ကိုင်ထားတာပါ
ဒေါ်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်စတင်ထူထောင်ကြတဲ့ကအမျိုးသားရင်ကြားစီရေးကိုဥတီမဲ့ဆွေးနွေးပွဲတွေကျင်းပနိုင်ရေးကိုတစိုက်မတ်မတ်တောင်းဆိုနေတာဖြစ်တယ်လို့လဲဆိုပါရယ်။ဒါကြောင့်လေးပွင့်ဆိုင်ဆွေးနွေးရေးအထမြောက်ဖို့ကိုပြည်သူလူထုကထောက်ခံကြပါရန်လဲဒေါ်ဆန်းစုကြည်ကပန်ကြားလိုက်ပါရယ်။အဲ့
ဒီတော့ကလည်းဒီဟာကိုဒီတောင်းဆိုချက်ကိုမလိုက်ရောခဲ့ပါဘူး။အခုချိန်လဲတကယ်တော့မလိုက်ရောသေးပါဘူး။အဲ့တော့ကျမတို့နိုင်ငံရဲ့ပြဿနာတွေကိုအေးအေးစီစီနဲ့ပြည်သူလူထုစိတ်ချမ်းသာရလောက်အောင်လို့ရအောင်လို့ဖြည့်ရှင်းရမယ်ဆိုလို့ရှိရင်ဒီဆွေးနွေးပွဲလမ်းကြောင်းကနေပြီးတော့တခြားမရှိပါဘူးတခြားလမ်းကြောင်းမရှိပါဘူးအဲ့တော့ပြည်သူများအနေနဲ့ကျမတို့နိုင်ငံကအေးအေးစီစီနဲ့လိုရာပန်းနိုင်ကိုဆက်ပွားနိုင်ဖို့ဆိုလို့ရှိရင်ဖိအားပေးတယ်ဆိုတာတမတော်ကိုမဟုတ်ဘူးဒီဆွေးနွေးတဲ့ဘွဲထဲမှာပါစင်ပါတိုက်တဲ့သူတွေကျမတို့ကတော့ဒီလေးပွင့်ဆိုင်လို့ပြောတာပေါ့နော်လေးပွင့်ဆိုင်ဆိုတာသမရဦးသိန်းစိန်ရဲ့ကာကွယ်ရေးဦးစီးချုပ်ကနောက်ပြီးတော့လွတ်တော်ကိုစားပြုတဲ့ဥက္ကဋ္ဌဦးရွှေမရဲ့ကျမရဲ့ပေါ့နော်အဲ့တော့ဒီလေးပွင့်ဆိုင်ဆွေးနွေးပွဲဖြစ်မြောက်ရေးအတွက်ပြည်သူတွေကနေပြီးတော့အားပေးကြပါပြည်သူတွေကနေပြီးတော့ကူညီထောက်ခံကြပါလို့ကျမကဒီလိုပဲတောင်းခံပါတယ
်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဂျာပြတ်ရွေးကောက်ဖွဲ့ဝင်ဖို့ဆုံးဖြတ်ခဲ့ကြတဲ့ကဖွဲ့စည်းပုံပြင်ဆင်ရေးကိုစ조사မယ်လို့တန်တိထံချထားခဲ့ပါတယ်တဲ့ဒါကြောင့်မို့လို့လွှတ်တော်တွင်မှလည်းစူးစမ်းနေကြောင်းနဲ့လွှတ်တော်အနေနဲ့လည်းပြည်သူအသံကိုနားထောင်ဖို့လိုတဲ့အကြောင်းအခုလိုဒေါအောင်ဆန်းစုကြည်ကထောက်ပြပြောဆိုလိုက်ပါတယ်
။လွှတ်တော်ဟာပြည်သူလူထုရဲ့ဆန္ဒကိုတကယ်ပဲလွှတ်တော်ရဲ့ဆန္ဒဟာပြည်သူဆန္ဒဆိုရင်တော့ငါးသန်းသောပြည်သူများဟာမိမိတို့ရဲ့ဆန္ဒသဘောထားအရလက်မှတ်ထိုးပြီးတော့ထောက်ခံထားတဲ့ကိစ္စတခုလစ်လျူရှုမယ်ဆိုလို့ရှိရင်တော့လွှတ်တော်ရဲ့ဆောင်ပုံးနဲ့ကိုက်ညီမှာမဟုတ်ဘူးလို့တော့ကျွန်တော်တို့ပြောရပါတယ်။
ဒေါ်ဆန်းစုကြည်ရဲ့လုံခြုံရေးတာဝန်ယူခဲ့တဲ့တုံးအောင်ချေအဖွဲ့ဝင်ဟောင်းအလွတ်သတင်းတော့ကိုပါကြီးတည်ဆုံမှုအမှုမှန်ပေါ်ပေါက်ရေးအတွက်တရားဥပဒေနဲ့အညီဆောင်ရွက်ရမှာဖြစ်တယ်လို့ဒေါ်ဆန်းစုကြည်ကအခုလိုပြောဆိုလိုက်ပါတယ်
။အခုကိစ္စကတော့တရားဥပဒေကိစ္စဖြစ်နေပြီလို့ထင်ပါတယ်။ဒါဟာတရားစီစဉ်ရေးစီရင်မှန်ပါန်နဲ့ဆိုင်ပါတယ်။အဲ့တော့မျိုးအန်ဒီရိုရဲ့ဥပဒေစိုးမိုးရေးနဲ့စိုးမိုးရေးကော်မတီကတော့တခြား နိုင်ငံတွေကအဖွဲ့အစည်းတွေနဲ့နိုင်ငံသူနိုင်ငံသားတွေ need to ဒီကဲဒီအမှုကိုကြည့်နေကြပါပဲသုံးသပ်နေကြပါပဲဘယ်လိုကင်တွယ်တယ်လဲဘယ်လောက်တကယ်စစ်မှန်တဲ့တရားဥပဒေစိုးမိုးရေးရှိတယ်လဲဆိုတာတော့အဒီရိုနိုင်ငံတွေမဟုတ်ဘူးတခြားနိုင်ငံတွေကတော့မှစိတ်ဝင်စားနဲ့ကြည့်ရှုနေတယ်လို့ထင်ပါတယ်
မြန်မာဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာတရုတ်ပြည်ကိုဒီဇင်ဘာလအတွင်းသွားရောက်ဖို့ရှိရဆိုတဲ့သတင်းနဲ့ပတ်သက်လို့စီစဉ်နေစေဖြစ်တာကြောင့်အတိမပြုနိုင်သေးဘူးလို့ဒေါအောင်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်ရှင်
။ရန်ကုန်ယုံအေဒီတာဒေါကင်ဆိုးဝင်းကသတင်းပေးပို့ခဲ့တာပါ။အခုတော့နိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုအလှည့်ပေးလိုပါတယ်။လာမယ့်လွှတ်တော်မှာအထက်လွှတ်တော်ကို Republican Party ကထိန်းချုပ်တဲ့အခါမှာသမ္မတ Barack Obama ရဲ့နိုင်ငံခြားရေး policy ဆောင်ရွက်မှုတွေမှာတွားပြီးအခက်အခဲတွေရှိစေနိုင်မှာဖြစ်ပါတယ်။ဒါပေမဲ့ American ရဲ့တက်မန်ရေးမှာတော့သမရအနေနဲ့လွှမ်းမိုးမှုအတော်လေးကျန်နေဦးမှာပါလန်ဒန်မြို့ကနေ VOA သတင်းတော် L Person ပြဖို့ထားတဲ့သတင်းကိုဒေါ်လာလာတန်ကတင်ပြပေးမှာပါခင်ဗျာ
I've heard your concerns I've made them my own You will be heard in Washington
It was a wave of Republican
ကျွန်တော်ကြားခဲ့ရတဲ့မဲဆန္ဒရှင်တွေရဲ့စိုးရိမ်မကင်ဖြစ်မှုတွေကိုကျွန်တော်စိုးရိမ်မကင်ဖြစ်မှုတွေအဖြစ်ဝါရှင်တန်မှာတင်ပြပေးမှာဖြစ်ပါတယ
်ထဲလက်တော်ကိုထိန်းချုပ်နိုင်စေမဲ့အမတ်နေရာအများစုကို Republican တို့ရရှိလိုက်တဲ့အတွက် Kentucky ပြည်နယ်ကထဲလက်တော်မှ Mitch McConnell ဟာဝါရှင်တန်မှာအာဏာအရှိဆုံးယာတုတွေနဲ့တခုဖြစ်တဲ့ထဲလက်တော်အမတ်အများစုခေါင်းဆောင်ဖြစ်လာမှာပါသမ္မတ Obama အနေနဲ့အမေရိကန်နိုင်ငံခြားရေးမူဝါဒအပေါ်ဆက်လက်ထိန်းချုပ်နိုင်မှာဖြစ်ပေမဲ့လို့လဲထဲလက်တော်မှာ Republican တို့ကအမတ်အများစုကိုရရှိလိုက်တဲ့အတွက်ကြောင့်ကဘာကိုညညမှုပြသနိုင်မှုကပိုပြီးခက်ခဲစီမှာဖြစ်ပါတယ်။ Jacob Barakellis ဟာ London ရဲ့ Chatham House မှာ American ရာဌာနရဲ့ဒုတိယအကြီးအကဲဖြစ်ပါတယ
်။ The perception of the president as dictating the agenda and the Senate following his
သမရက London ချမှတ်တဲ့အစီအစဉ်ကိုအထက်လွှတ်တော်ကလိုက်နာဆောင်ရွက်တဲ့အနေအထားမျိုးကနေသမရနဲ့အထက်လွှတ်တော်ကြားမှာ Iran နဲ့သဘောတူညီမှုရယူဖို့ Russia ပေါ်ပိတ်ဆို့မှုတိုးချဖို့ Islamic State ကိုနှိမ်နင်းတဲ့ပြူဟာအပြင်တခြားကိစ္စရပ်တွေမှာအတိုက်ခံဖြစ်နေတဲ့အနေအထားမျိုးတွေဖြစ်လာနိုင်ပါတယ
် Republican အထက်လွှတ်တော်အမတ်တွေနောက်နှစ်စတာဝန်ယူကြတဲ့အခါနိုင်ငံတကာကိစ္စရပ်တွေပေါ်ပြောဆိုလာနိုင်ကြမှာဖြစ်ပြီးသမရကိုဆန့်ကျင်မဲ့အနေအထားပိုများနေတယ်လို့သုံးသပ်ကြပါတယ်ဒါပေမဲ့အမေရိကန်လုံခြုံရေးကိစ္စရပ်တွေပေါ်လာရင်တော့သမ္မတကိုထောက်ခံမှုပြသကြမှာဖြစ်တယ်လို့ဘယ်လင်ချီနိုင်ငံတကာနဲ့လုံခြုံရေးရာဂျာမန်ဌာနကယိုဟန်စတင်းစ်က Skype ကတစင် VOE ကိုပြောပါတယ
် If the president has to deal with a crisis or if he has to
ပြည်ပခါကိုသမ္မတအနေနဲ့ကင်ထွေဖြည့်ရှင်းရမယ်ပိုးပြီးတော့ရဲရဲဝံ့ဝံ့ရက်တည်ရမယ်အခြေအနေမျိုးဆိုက်လာရင်တော့ Republican တွေကသမ္မတကိုထောက်ခံကြမှာပါအကြောင်းကတော့ Republican တွေကပိုးပြီးတော့ရဲရဲဝံ့ဝံ့လှုပ်တော့ကြိုက်နှစ်တက်တာမျိုးသူတို့ကသမ္မတကိုတားမှာမဟုတ်ပါဘူး။ဒါအပြင်အရေးကြုံလာရင်နိုင်ငံအနေနဲ့ညီညွတ်မှုရှိတာကိုလည်းပြသလို့ရှိပါတယ်
။ဥရောပအတွက်အရေးကြီးတဲ့တချို့ကိစ္စရပ်တွေဖြစ်တဲ့ရုရှားပေါ်ပြပြင်းထန်ထန်တုံ့ပြန်မှုနဲ့ Atlantic ကမ်းရိုးဖက်ကုန်သွေးတိုးမြင့်မှုနဲ့ပတ်သက်လို့တော့ Republican တွေအနေနဲ့သမ္မတအပေါ်ထောက်ခံမှုအလားအလာမြင်တယ်လို့သူကပြောပါတယ်။ဒါပေမဲ့လို့ဥရောပခေါင်းဆောင်တွေနဲ့ရာသီဥတုအပြောင်းအလဲတွေလက်တွဲလှုပ်ဆောင်ရမှာတော့ဩဘားမားရဲ့ကြိုးပမ်းမှုတွေကို Republican တို့ကပိတ်ဆို့ဟန်တာနိုင်တယ်လို့သူကသုံးသပ်ပါတယ်။အဓိကကိစ္စရပ်တွေနဲ့တစ်ခုကတော့သတင်းသုံးပတ်တောင်မရှိတဲ့အချိန်တွင်းမှာကျင်းပမဲ့ Iran နဲ့ Nuclear ဆွေးနွေးပွဲဖြစ်ပါတယ်။သမ္မတအနေနဲ့ဒါကိုသဘောတူညီမှုရယူပြီးထဲလွှတ်တော်မှာ Democrat ထိန်းချုပ်တဲ့တက်တန်းမကုန်မီဒီနှစ် December လမှာအတည်ပြုရယူနိုင်ဖို့ဖိအားပေးလှုပ်ဆောင်ရမယ်အနေအထားမျိုးရောက်နေတာဖြစ်ပါတယ်။ခုလိုအချိန်မီမလှုပ်ဆောင်နိုင်ရင်သဘောတူညီမှုရယူမဲ့တစ်စီတစ်ပိုင်းဖြစ်အီရန်ပေါ်ချမှတ်ထားတဲ့ဒဏ်ခပိတ်ဆို့မှုတွေရုပ်သိမ်းပေးဖို့ Republican တို့ထိန်းချုပ်တဲ့အထက်လွှတ်တော်ရဲ့သဘောတူညီမှုကိုရဖို့သမရအနေနဲ့အခက်အခဲနဲ့ရင်ဆိုင်နိုင်ပါတယ်။ဒါအပြင်ယူကရိန်းမှာရုရှားရဲ့ပြင်းထန်တဲ့နိုင်ငံခြားရေး policy ကျင့်သုံးမှုနဲ့ Syria နဲ့ Iraq မှာ Islamic State အစွန်းရောက်တွေကိုနှိမ်နင်းမှု policy ရဲ့တုံ့ပြန်မှုနဲ့တခြားကိစ္စရပ်တွေနဲ့ပတ်သက်လို့ Mr. Obama နဲ့အထက်လွှတ်တော်တို့ညူဘူအခက်ခဲနဲ့ရင်ဆိုင်ရဖို့ရှိတာဖြစ်ပါလေရှင်